ကျေးဇူးနိုင်ငံပါရီမြို့တော်ကအထင်ကြီး Notre Dame Cathedral ဘုရားရှိခိုးကျောင်းမှာရဲရာရှိတယောက်ကိုတူနဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့သူဟာဆီးရီးယားအတွက်လုတာလို့ဟစ်ကြွေးခဲ့ကြောင်းပြင်သစ်ဒီတယ်ရေးဝန်ကြီး Jay Hart ကိုလုံကပြောကြားခဲ့ပါတယ်တိုက်ခိုက်သူစီမှာတွေ့ရတဲ့မှတ်ပုံတင်ကပြအရာတိုက်ခိုက်တဲ့သူဟာအယ်ဂျီးရီးယားလူမျိုးចောင်းသားတယောက်ဖြစ်တယ်လို့ဝန်ကြီးကိုလုံကသတင်းတောက်တွေကိုပြောပါတယ်ကမ္ဘာလက်ခီးသွားရည်နဲ့စီကားရည်နေရာတစ်ခုဖြစ်တဲ့ Notre Dame ဘုရားကျောင်းအပြင်မှာအင်္ဂါနေ့နေ့လယ်ပိုင်းတုန်းကရဲ3ယောက်ကင်းလဲ့နေစဉ်မှာတိုက်ခိုက်သူကအနောက်ကနေလိုက်လာပြီးတော့တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုတွေမှာအကြမ်းဖက်မှုတိုက်ဖျက်ရေးဌာနကဒီကိုင်းတွေစုံစမ်းနေတယ်လို့ပြင်သစ်အစိုးရအရှိနေယုံကပြောပါတယ်ရဲရာရှိတယောက်ကိုလူတစ်ယောက်ကဒူနဲ့တိုက်ခိုက်ခဲ့တဲ့အတွက်အဲ့ဒီလူကိုနောက်ရဲတယောက်ကပြစ်ခတ်ခဲ့တာမှဒဏ်ရာရသွားတယ်လို့ပြင်သစ်ရဲတပ်ဖွဲ့ကပြောပါတယ်တူနဲ့တိုက်ခိုက်ခံရတဲ့ရဲရာရှိရဲ့အခြေအနေတည်ငြိမ်နေတယ်လို့လည်းစီတယ်ဝန်ကြီးကပြောပါတယ်ဒီတိုက်ခိုက်သူစီမာဒီမီးဗိုလ်ချောင်းတုံးသားတွေကိုလည်းတွေ့ရတဲ့အတွက်ဘလို့လက်နဲ့မျိုးနဲ့မဆိုတိုက်ခိုက်နဲ့အကြမ်းဖက်ဝါဒဆွဲလုပ်ရအဖြစ်နဲ့ညွှန်ပြနေတယ်လို့လည်းဝန်ကြီးကိုလုံးကဆိုပါတယ်အဲ့ဒီတိုက်ခိုက်သူဟာတခြားသူတွေနဲ့ချိတ်ဆက်မှုမရှိဘဲတူရဲလုခဲ့ပုံရပါတယ်အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ထောက်လှမ်းရေးသတင်းအချက်လက်တွေကိုပို့ပြီးတော့ထိထိရောက်ရောက်ပူးပေါင်းဆောင်ရွက်မျှဝေမလဲဆိုတာကိုEU ပြည်ထောင်စုဝန်ကြီးတွေမကြခင်တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းပြင်ပြည်ထောင်စုဝန်ကြီးကပြောပါတယ်ရှင်။